စနေနေ့ကကစားတဲ့အင်္ဂလန်ပရီးမီယာလိဂ်ဘောလုံးပွဲမန်ချက်စတာစီးတီးနဲ့အက်ဗာတန်တို့ပွဲမှာမန်စီးတီးက3ဂိုးသေကိုးနဲ့အနိုင်ရသွားပါတယ်။ဒီပွဲကိုအနိုင်ရလိုက်တာကြောင့်မန်စီးတီးအသင်းဟာဒီနေ့ဘောလုံးရာသီပရီးမီယာလိဂ်ချန်ပီယံဖြစ်ဖို့နိုင်ပွဲတစ်ပွဲပဲလိုပါတော့တယ်။နောက်သတင်းပါစနေနေ့ကျရင်သူတို့ရဲ့အိမ်ကွင်းဖြစ်တဲ့ ETH ကစားကွင်းမှာမန်ချက်စတာယူနိုက်တက်အသင်းနဲ့ကန်းတဲ့ပွဲတာအနိုင်ရမယ်ဆိုရင်အဲ့ဒီနေ့မှာပဲမန်စီးတီးအသင်းဟာချန်ပီယံဖလားကိုရတော့မှာပါ။မန်ချက်စတာယူနိုက်တက်အသင်းဟာလည်းစနေနေ့ကစွန်စီးတီးစီးတီးနဲ့ကန်းတဲ့ပွဲမှာ2ဂိုးဂိုးမရှိနဲ့အနိုင်ရပါတယ်။ဒါပေမဲ့ပွဲစဉ်30ပွဲစီကမ်းပြီးချိန်မှာမန်စီးတီးအသင်းက28ပွဲနိုင်3ပွဲတည်းရေ2ပွဲရှုံးနဲ့84မှာရထားပြီးမန်ချက်အသင်းက22ပွဲနိုင်5ပွဲတည်းရေ5ပွဲရှုံးနဲ့68မှာပဲရထားတာကြောင့်မန်စီးတီးက16မှတ်အကွာနဲ့ဒုတိယနေရာကနေမန်ချက်စတာအသင်းကိုအပြတ်အသတ်ဖျက်ထားနိုင်ပါတယ်။ဒီနှစ်ဘောလုံးရာသီမှာမန်စီးတီးအသင်းချန်ပီယံဖလားရမယ်ဆိုရင်တော့ဒါဟာသူတို့နောက်ဆုံးရတဲ့ချန်ပီယံဖလားရတဲ့ထဲက2013-14ဘောလုံးရာသီကတည်းကဆိုရင်ပထမဆုံးအကြိမ်ချန်ပီယံပြန်ဖြစ်မဲ့သဘောပါ။ဒါအပြင်ဘောလုံးရာသီ9ရာသီမှာ3ကြိမ်မြောက်ချန်ပီယံဖလားကိုအနိုင်ရတာလည်းဖြစ်ပါလိမ့်မယ်။အမှတ်ပေးစရာမှာလီဗာပူးအသင်းက32ပွဲကစား66မှတ်နဲ့နံပါတ်3၊စပါးအသင်းကပွဲ30ကစား68မှတ်နဲ့နံပါတ်4၊ချယ်လ်စီအသင်းကပွဲ30ကစား56မှတ်နဲ့နံပါတ်5နေရာမှာအတီးတီးရှိနေကြပါတယ်။